ရန်ကုန်တိုင်းဒေသကြီးအတွင်းမြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွက်ဒေသကမြေခွက်900ကျော်ကိုလုပ်ငန်းသုံးတဲ့လူနေထိုင်ဖို့ဆိုပြီးတော့စတင်ရောင်းချဖို့စီစဉ်တာဖြစ်ပါတယ်။ဒီမြေတွေကိုရောင်းချမယ်ကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ကအောက်တိုဘာလ2ရက်မှာကြေညာခဲ့ပြီးရန်ကုန်အရှေ့ပိုင်းခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနစုပေါင်းရုံးမှဒီကနေ့လျှောက်လွှာရေးစပြီးတော့ရောင်းချခဲ့ပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုအသိပေးအကြောင်းကြားခြင်းမရှိဘဲအခုလိုရောင်းချမယ်မြေတွေဟာကျူးကျော်တွေကြောင့်နောက်ဆက်တွဲပြဿနာတွေရှိလာနိုင်တဲ့အကြောင်းဝေဖန်နေတာတွေလည်းရှိပါတယ်အပြည့်စုံကိုတော့ကိုစောထက်ကပြောပြမှာပါရှင
်ရောင်းအတိုင်းဒေသကြီးအတွင်းအရင်အစိုးရကတင်ဆက်ထားရဲ့မြေတွေလိုတန်တရားရှိခံရရဲ့မြေကွက်တွေကိုရောင်းအတိုင်းအစိုးရကဥဆောင်ပြီးစစ်ဆင်မှုတွေပြုလုပ်ပြီးတဲ့နောက်မှာအခုလိုရောင်းချဖို့အစီအစဉ်ဖြစ်လာခဲ့ရပါဒီမြေကွက်တွေကိုရောင်းအတိုင်းအစိုးရမြေစီမံခန့်ခွဲမှုကော်မတီကရောင်းချတာဖြစ်လို့စိတ်ချယုံကြည်နိုင်ကြောင်းရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးကမီဒီယာတွေကိုဒီနေ့ပြောလိုက်တာပါ
ရောက်တာမှန်ပါလေတို့တော်တယ်ဒီရောက်တာတူဦးတယောက်တည်းမဟုတ်ပါဘူးအစိုးရအဖွဲ့အစည်းအနေနဲ့ရောက်တဲ့အတွက်ကြောင့်အမှားခံရရှိပါတယ်
မျိုးသစ်တွေတီးခဲ့တဲ့အချိန်ကနေအခုအချိန်ထိလူနေအဆောက်အဦအကောင့်တွေမပေါ်နိုင်ပဲကြံနေရဲ့အစိုးရစီမံခန့်ခွဲခွင့်ရှိရဲ့မြေတွေကိုပြန်လည်ဖော်ထုတ်ပြီးမြေယာရော်ကြီးတွေပေးနိုင်ဖို့အတွက်ဒီမြေတွေကိုရောင်းချတာပါအခုအချိန်ထိရန်ကုန်တိုင်းအစိုးရကမြေယာရော်ကြီးကျပ်ငွေ 6.9 ဘီလီယံပေးအပ်ထားပြီး2019-2020ဘတ်ဂျက်မှာကျပ်ငွေ 37 ဘီလီယံရော်ဖို့ရှာထားကြောင်းရန်ကုန်စီပင်တရားအရာရှိတော်ဦးကမီဒီယာတွေကိုပြောပါတယ
်တစ်ဖက်ကသူတို့ဒီမြေတွေကိုအချိန်ကာလကရော်ကြီးတစ်စုံတရာမပြီးဘဲနဲ့တည်ယူထားခဲ့တဲ့အတွက်ကြောင့်တို့လေသမားတွေကပြန်ပြီးတော့ရလူကြောင်တောင်းတာရှိပါတယ်ဒါကြောင့်လဲကျွန်တော်တို့ကရောင်တိုင်းမှာခရပြင်းနဲ့ချားပြင်းများဒိဋ္ဌိခံရပြန်လဲစီစစ်ရေးပေါ်စီရနေပြီးတော့မှစီစစ်ထားတဲ့ကုလေပေါင်း3000ကျော်ရှိပါတယ်အဲ့ဒီလိုဒီရာရောကြီးပြီးတဲ့အခါမှာပြန်လဲပြီးတော့ရရှိနိုင်ဖို့အတွက်ပုံနေတဲ့စီပွဲကြည့်ကိုကျွန်တော်တို့ပြန်လဲရောင်းချခြင်းဖြစ်ပါတယ်
မြေကွက်တွေကတော့တကုံမျိုးတဲ့၄မျိုးနဲ့လှိုင်းသားရရွှေပြည်သားနဲ့မော်ဘီမျိုးနယ်တွေကမြေအက 85.592 ဧကဘော်ကမြေကွက်ပေါင်း600နီးပါးကိုထုတ်ရောင်းသွားမှာဖြစ်ပါတယ်။အမည်မဖော်သူရဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီကိစ္စအသေးစိတ်ကိုလွှတ်တော်ပိုင်းကမသိရှိထားကြောင်း VOE ကိုပြောပါတယ်။မြေမရှိရသူတွေကိုရောင်းချတာမျိုးဖြစ်ရင်ဒီကိစ္စကိုထောက်ခံပေးမယ်ဥပဒေအရရန်ကုန်တိုင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သာဆောင်ရွက်သင့်ကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်သလိုရန်ကုန်စောက်ကြီးအဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညွညူသိန်းက VOE ကိုပြောပါတယ်
ဥပဒေအရကတော့တိုင်းပြည်သားကြီးအစိုးရအဖွဲ့ကဘယ်လိုစီမံကိန်းမျိုးပဲလုပ်လို့လွှတ်တော်ကိုတင်ပြပြီးလွှတ်တော်ရဲ့ခွင့်ပြုချက်ရမှလုပ်တင်တာပေါ့နော်အဲ့တော့မြို့သားကြီးရဲ့ချက်ကောင်းတော်လေးပဲပေါ့နော်လုံထုံးလုံးကြီးလဲမှားတယ်ဆိုလို့ရှိရင်တကယ်တမ်းနောက်ပိုင်းမှာနိုင်ငံတော်နင့်နာမှုတွေဖြစ်တယ်ဆိုလို့ရှိရင်တခြားသောဥပဒေတွေနဲ့ဒီစဲဥပဒေတွေနဲ့ညှိဆွမ်းတာတွေဖြစ်လာနိုင်တယ်လေနော
်အခုရန်ကုန်တိုင်းအစိုးရရှောက်သွားထုတ်ရောင်းတဲ့မြေကွက်တွေဟာလက်တွေ့မြေပြင်အခြေအနေမှာကျူးကျော်နေထိုင်သူတွေရှိနေကြောင်းမြေကွက်ဝယ်ယူဖို့စုံစမ်းနေရဲ့ရန်ကုန်ဒေသခံတူကပြောပါတယ်ဒုတိယအဆင့်အနေနဲ့မြောင်းတကာစက်မှုဆောင်ကစက်မှုမြေကွက်200နီးပါးကိုဖော်ထုတ်ဖို့ရှိပြီးတတိယအဆင့်အနေနဲ့ဒဂုံရှိပိုင်းနဲ့ဒဂုံစစ်ကမ်းကမြေအက 9,300 မှာလူနေအိမ်နဲ့စီးပွားရေးဆောင်တွေအကောင့်တွေဖော်ဖို့ရှိပါတယ်ဒါကအရင်အစိုးရလက်ထက်ကစံပြစပ်ပြိုးရေးဆောင်တို့အတွက်ကုမ္ပဏီကြီးတချို့ကိုချထားပေးပေမဲ့အကောင့်တွေမပေါ်တာကြောင့်အဲ့ဒီတဲက80ရာခိုင်နှုန်းကိုအစိုးရကပြန်ယူဖို့ရှိကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာရန်ကုန်စီပင်သားရအရာရှိတဦးကပြောခဲ့ပါတယ်မြေကွက်အခြေတွေကတော့ပေ40-60ကနေပေ100-120မြေကွက်တွေပါပါတယ်လျှောက်သွားတဲ့ဆောင်ကို1000ကျပ်နဲ့ရောင်းချပေးနေပြီးလာလျှောက်တဲ့ဥယျာကမျောလင့်ထားတဲ့ဥယျာတွေအစမတန်ပုံများနေရလို့ပြောနေရလဲရှိပါတယ်။ရောင်းတိုင်းအစိုးရကြီးကပင်စင်စားတွေအတွက်မြေကွက်ချပေးမယ်ကိစ္စကိုလည်းလွန်ခဲ့တဲ့3နှစ်လောက်ကလုပ်ခဲ့ပြီးတဆောင်ကို1000ကျပ်နဲ့ရောင်းချခဲ့ရမှာရောင်းတိုင်းအစိုးရရုံမှာလျှောက်သွားပေါင်း600ကျော်လောက်ရောင်းချခဲ့ရပါတယ်။အဲ့ဒီကိစ္စကဒီနေ့အချိန်ထိဘာဖြစ်သွားရဲဆိုရဲနောက်ဆက်တွဲအခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းရန်ကုန်မြေယာကိစ္စတွေကိုစောင့်ကြည့်နေသူတွေကပြောပါတယ်။